လက်လော့ဖြစ်ပေါ်နေတဲ့ဘန်ငွေကြေးကဲရဲမှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောကြားလိုက်ပြီးမရှိမနှောင်းမှာပဲပြည်ထောင်စုအနေနဲ့ခိုင်မာတောင်းတမှုရှိကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌကလွှတ်တော်မှာပြောဆိုခဲ့ပါတယ်။ဒီလိုငွေကြေးကဲရဲမှုမရှိဖို့ဗဟိုဘဏ်ကလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကတော့ဝေဖန်မှုတွေရှိနေစေပါဒီအကြောင်းကိုပြည်ဝင်သတင်းတော်မမေခါကပြောပို့ထားပါတယ်ခင်ဗျ။
ဒီရရပိုင်းကလုပ်ငန်းရှင်တွေချူယူထားတဲ့ချင်းတွေကိုဒီနေ့စက်တင်ဘာလကုန်မှာပြန်ဆက်ဖို့အတွက်ပုဂ္ဂလိကဘဏ်တွေကလုပ်ငန်းရှင်တွေကိုအကြောင်းကြားထားခဲ့ပြီးလည်းအဲ့ဒီအပေါ်ကိုလုပ်ငန်းရှင်အချို့ကအရင်ကအတိုးပါပြန်မဆက်နိုင်တော့တာကြောင့်အပေါင်ပစ္စည်းတွေကိုတော့အဆုံးခံတော့မယ့်အခြေအနေရှိနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တာ။နောက်ပြီးဩဂုတ်လ28ရက်နေ့ကဗဟိုဘဏ်ဒုတိယဥက္ကဋ္ဌကဘဏ်တွေကထုတ်ချေးထားတဲ့ပတ်စံတွေဟာပြည်သူအငွေတွေမှုလုပ်ငန်းရှင်တွေရဲ့ပြဿနာကိုတက်နိုင်တဲ့လောက်အချိန်ပေးဆောင်ရွက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ထပ်အလျှော့ပေးဆောင်ရွက်ဖို့မရှိတော့ကြောင်းလွတ်တော်တင်ဖြေကြားခဲ့တာစာရာတွေရဲ့နောက်ဆက်တွဲတွေအဖြစ်ဒေါ်လာဈေးနဲ့ရွှေဈေးတွေကမောက်ကမောက်ဖြစ်လာခဲ့ရတာပါဘဏ်တွေမှာငွေချေးထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျိုးပြန်မဆက်နိုင်ပဲဖြစ်နေရကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေတွေကိုပြန်ထုတ်ယူကြရင်အခောက်ရွှေဝယ်ယူစုဆောင်တာတွေကြောင့်ရွှေဈေးနဲ့ဒေါ်လာဈေးတွေတက်သွားကြပါလိမ့်ဒီပေါ်ကိုပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့နဲ့ဘဏ်တွေရဲ့လိုအပ်ချက်တွေကိုဗဟိုဘဏ်ကအပြည့်အဝကူညီထောက်ပံ့ပေးသွားမယ်လို့ဗဟိုဘဏ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အခုချိန်မှာတော့ဒေါ်လာဈေးနဲ့ရွှေဈေးတွေအတိုင်းအတာတစ်ခုအထိတည်ငြိမ်သွားပြီလို့ဆိုနိုင်ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့လူထုအကြားစိုးရိမ်မှုတွေကတော့ရှိနေသေးဖြစ်ပါတယ်ဒါကြောင့်လေဘဏ်တွေရဲ့ငွေကြေးလည်ပတ်မှုကိုစနစ်တကျစောင့်ကြည့်နေရမို့ပြည်ရင်းဘဏ်တွေအနေနဲ့ခိုင်မာတောင့်တင်းမှုရှိကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးမင်းကတော်မှာထပ်ဆိုသွားခဲ့ပါတယ်
။နောက်ဆုံးပြဌာန်းလိုက်တဲ့ငွေကြေးဖွဲ့စည်းများဥပဒေအား2016ခုနှစ်မှာပြဌာန်းခဲ့တာဖြစ်တဲ့အတွက်အဲ့ဒီဥပဒေနဲ့အညီဖြစ်စေမှုရဲ့နိုင်ငံတကာဘဏ်များလိုက်နာကျင့်သုံးတဲ့ဘဏ်များခိုင်မာတောင့်ပြန်စီရင်ထင်းသိမ်းရတဲ့အချိုးအရာခိုင်လုံးများနဲ့ပြည်ပြည်ချင်းမရှိစေရရင်2017ခုနှစ်မှာစီးမင်းလေးရပ်ကိုထုတ်ပြန်ပြီးတော့ဗန်များကိုလိုက်နာဆောင်ရွက်စေခဲ့ဖြစ်ပါတယ်။ယင်းညတီငွေလုံလောက်ဖို့အတွက်ယင်းငွေတိုးမြင့်ထက်ဝင်ခြင်းများလည်းဆောင်ရွက်လျက်ရှိပါတယ်။ချင်းငွေများနဲ့ပတ်သက်လို့လည်းပြန်လည်စီစစ်ဆောင်ရွက်လျက်ရှိပြီးတော့ဘုံဗန်ကလည်းအမြင့်မပြတ်ကြီးကျက်ထင်းကျောင်းနေတာဖြစ်တဲ့အတွက်ငွေကြေးတည်ငြိမ်မှုအခြေအနေများဟာ2018အစဉ်ခံပြီးကာလတဲ့ဗန်များဟာပုံမတိုးတဲ့ခိုင်မာမှုရှိပါကြောင်းဤကုန်းချုပ်တင်ပြပါတယ်
။မြန်မာနိုင်ငံမှာစစ်ဆိုးရလက်ထက်2003ခုနှစ်ဝင်ကျင်ကလည်းဘဏ်မှာအပ်ထားတဲ့ငွေတွေအလူအရထုတ်ကြရတာကဘဏ်တွေပြိုလဲခဲ့ရတဲ့တာဒကတွေရှိခဲ့ပူပါလေပြည်သူတွေစိတ်မပူကြဖို့ဗဟိုဘဏ်ဒုဥက္ကဋ္ဌကဒီကနေ့ထပ်ဆိုသွားပေမဲ့ဒီအပေါ်မှာဘလောက်ထိယုံကြည်နိုင်ပါသလဲဆိုတဲ့မိကုန်းတွေကတော့ထွက်ပေါ်နေသေးပါလက်ရှိအချိန်မှာစိတ်ပူနေကြတဲ့ပုဂ္ဂလိကဘဏ်တွေလုပ်ငန်းရှင်တွေကချင်းငွေကြက်တွေဖြစ်နေတာကလိုအပ်တဲ့စိတ်ချယုံကြည်တဲ့ငွေကြီးဆိုင်ရာအချက်လက်အကြောင်းအရာတွေကိုအချိန်နဲ့တပြေးညီပြည်သူတွေသိရှိနိုင်ဖို့အားနည်းတာကြောင့်ခုလိုဖြစ်စီရဲလို့စီးပွားရေးလုပ်ငန်းရှင်ဦးခင်မောင်ညိုဘောကဗီရာကတုံ့တက်ပါတယ်
။ information တွေကဒီတို့ဘာဘဟိုဘာလို့ပါလို့ဆိုရဲအဖွဲ့အစည်းများကအပြည့်အဝမပေးနိုင်ဘူးထိတိယောက်ယောက်မပေးနိုင်ဘူးအဓိကပြဿနာကဟိုလိုဒေါ်တော်ဒေါ်တော်ဖြစ်ကြတယ်ပေါ့ကွာတို့က public relation မှာလည်းရဲ့လည်းပေါ့ကွာဒါကဘဟိုဘာရဲ့ဘာမှမပေါ့အားလုံးပါပဲ။ဒါ public relation မှာလည်းရဲ့လည်းပြည်သူလူထုအစိုးရရောင်းသွားစေမယ့်စကားကိုပြည်သူလူထုယုံကြည်စိတ်ချရတဲ့လူမျိုးကပြောတာမဟုတ်ဘဲအစိုးရပြောတာဆိုတဲ့အခါကျတော့ယုံဖို့နေရာခက်ကြတာပေါ့လေမရဘူးပေါ့။ဟောအဲဆက်နိုင်တဲ့လူရှိမယ်မဆက်နိုင်တဲ့လူရှိတယ်ဒါကတော့သဘာဝပဲလေ
။မြန်မာနိုင်ငံဘဟုဘဏ်ကလေးလတစ်ကြိမ်ထုတ်ပြန်ခဲ့တဲ့ဗဏ္ဍာရေးဆိုင်ရာသတင်းများ2018ဒီဇင်ဘာနှစ်ကုန်ပိုင်းအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံ့ထားတဲ့ငွေပေါင်း42,449 ဘီလီယံကျော်ရှိပြီးအရင်3လထက်ဆိုင်ရင်7ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံ့လာကြတယ်လို့ဗဟိုဘဏ်ကသတင်းထုတ်ပြန်ထားပါတယ်ရှင်။